အခုလိုသမ္မတ်ထရမ့်အနိုင်ရလာတဲ့အပေါ်တရုတ်သမ္မတ်ကလည်းဂုဏ်ယူကြောင်းပြောလိုက်ပေမဲ့အမေရိကန်နဲ့ဥရောပသမ္မတ်ကလည်းကုန်သွယ်ကုန်တွေထပ်တိုးမြင့်လာနိုင်လို့ပြည်ပကိုကုန်ပစ္စည်းတရုတ်ကအမြန်တင်ပို့နေပါပြီ။တရုတ်နိုင်ငံရဲ့စက်ရုံတွေကလည်းအဓိကပြည်ပဈေးကွက်ကြီးနှစ်ခုကိုကုန်ပစ္စည်းတွေအမြန်တင်ပို့နေတာမှာပြီးခဲ့တဲ့အောက်တိုဘာလကနှစ်နှစ်အတွင်းအများဆုံးအဆင့်ကိုရောက်ရှိခဲ့ပါတယ်။အမေရိကန်မှာနောက်တစ်ချိန်သမ္မတ်ဖြစ်ရွေးချယ်ခံရတဲ့ဒေါ်နယ်ထရမ့်ကတရုတ်နိုင်ငံကတင်ပို့ကော60ရာခိုင်နှုန်းကျော်ကိုကုန်သွယ်ကုန်တွေတိုးကောက်မယ်လို့ရွေးကောက်ပွဲမတိုင်ခင်မှာကတိပြုထားတာကြောင့်တရုတ်နိုင်ငံရဲ့အကြီးအမားဆုံးပြည်ပဈေးကွက်ဖြစ်တဲ့အမေရိကန်ကိုတင်ပို့ဖို့အမြန်လှုပ်လာတာလို့လည်းခန့်မှန်းထားကြပါတယ်။တရုတ်နိုင်ငံကနေအမေရိကန်ကိုတင်ပို့တဲ့ကုန်ပစ္စည်းတွေရဲ့တန်ဖိုးဟာတစ်နှစ်ကိုအမေရိကန်ဒေါ်လာဘီလျံ900လောက်ရှိပြီးရွေးကောက်ခံသမ္မတထရမ့်မှာကုန်သွယ်ကုန်တွေတိုးကောက်ဖို့ပြောထားတာကြောင့်တရုတ်စက်ရုံပိုင်ရှင်တွေနဲ့တာဝန်ရှိသူတွေလှုပ်လှုပ်ခတ်ခတ်ဖြစ်သွားခဲ့ပါတယ်။တချိန်နဲ့မှာပဲတရုတ်နိုင်ငံကဥရောပသမ္မတကနဲ့ကုန်သွယ်ရေးမှာတင်းမာနေပြီးမနှစ်ကတရုတ်နိုင်ငံကနေဥရောပသမ္မတကိုတင်ပို့တဲ့ကုန်ပစ္စည်းတန်ဖိုးဟာအမေရိကန်ဒေါ်လာ466ဘီလီယံရှိခဲ့ပါတယ်ခင်ဗျာ